Welcome to Dr. Zot's podcast on life and health. We will talk about health and personal well-being, as well as tools and techniques required for self-development. Mingalaba, Mesfiro Dwa, Gusin Nalong, Tongba Ne, Piso Ninja De, Jemma Ye, Tute Omni Pioshin Ninja Nabwari Dwa, Chenyangang, Milangang Miyangu, Yen Sabi Ne, Dr. Zoye, Life and Health Podcast, Assisi Ngani, Jozo Laibare.
Autism ကြောင်းဆက်ပြောမယ်ဆိုရင် ကျွန်တော်တို့ communication နဲ့ interaction အရေးကြီးတဲ့အကြောင်းဘယ်လို communication strategy တွေတုံးလို့ရတယ်ဆိုတဲ့အကြောင်းပြောခဲ့ပြီးပြီပေါ့နော်အခုကဆက်ပြီးတော့သူတို့အတွက်ဒီ meaningful lifestyle ဖြစ်အောင်သူတို့ healthy ဖြစ်တဲ့ lifestyle လို့ဆိုရမှာ physical health ကို mental health ကိုWHO definition ya so you know spiritual emotional health ပါပါမှာပေါ့နော်ဆိုတော့သူတို့ကိုဘယ်လိုမျိုးထောက်ပံ့ပေးလို့ရမလဲကူညီပေးလို့ရမလဲဆိုတာတွေစဉ်းစားလို့ရတာပေါ့နော်ဆိုတော့ကျွန်တော်အရှိပိုင်းမှာလည်းပြောခဲ့တယ်သူတို့အတွက်အရန်ဆိုးတဲ့ ASD တမားပေါ့နော် autism spectrum တမားကတော့ဒီ dependent တော်တော်လေးဖြစ်တာပေါ့နော်ဆိုတော့ finance တွေကို manage လုပ်ဖို့ရခက်ခဲနိုင်တယ်သူရဲ့တနေ့တာလုပ်ငန်းဆောင်တာတွေမှာချောချောမွေ့မွေ့လှုပ်ဆောင်မှုဖြတ်တန်းမှုအစားနည်းနည်းလေးအကူအညီလိုတာတော့ဖြစ်နိုင်တယ်ဒါပေမဲ့တချို့ mild spectrum သမားတွေမှာတော့ဒါအဲကျွန်တော်တို့ guidance နဲ့ tech ဒီနီးပေးလမ်းပြတာတွေသင်ပေးတာတွေကမှန်တယ်ဆိုရင်တော့ဒါအများကြီးပြုပြင်ပြောင်းလဲယူလို့တိုးတက်အောင်ပြုပြင်ပြောင်းလဲလို့ရတာပေါ့နော်ဆိုတော့သူတို့ရဲ့ဝါသနာပါရ interest hobbies လေးတွေကိုမြေတော်မြောက်ပေးလို့ရတယ်သူတို့ပို့ပြီးတော့ကြီးလာတာနဲ့အများတစ်ပြေးပြေးနဲ့ independence ဖြစ်လာအောင်သူတို့ရဲ့ structure ကိုမြင့်ပေးဖို့ကျွန်တော်ရှေ့ပိုင်းမှာလည်းပြောခဲ့တာပေါ့နော်သူတို့ရဲ့တနေ့တာဘဝမှာအသေးပဲရှိတဲ့episode ပေါ့သူတို့ရဲ့လှုပ်ရှားလေးတွေသူတို့စိတ်ပျော်ရလေးတွေသူတို့တဲ့ agent နဲ့အချိန်လေးတွေနဲ့ပြည့်နေအောင်မမျော်လင့်တဲ့ဟာတွေဆိုးဆိုးရင်စရာတွေနဲ့နေနိုင်တဲ့မြန်နေအောင်ကျွန်တော်တို့ဘက်ကကူညီပေးလို့ရတာမျိုးပေါ့နော်ဟုတ်ဒီညမှာအရေးကြီးတာကတော့ဒီ diet ပေါ့ healthy eating ကလည်းအရင်အရေးကြီးတယ်အထူးသဖြင့်ဒါ autism ရှိတဲ့ကလေးငယ်လေးတွေမှာတာမန်ကလေးတောင်မှပဲအစာကျွေးရခက်တဲ့အခြေအနေမျိုးတွေဒါရှိတတ်တာမျိုးဆိုတော့ autism ရှိတဲ့ကလေးမှာဆိုရင်ပို့ပြီးတော့အခက်အခဲအများကြီးရှိနေတာပေါ့နော်ဆိုတော့အဲ့ဒီမှာကျွန်တော်ကဒီ strategy ပေါ့နော် for healthy eating ကိုသူကဒီ course လေးမှာသူပြောထားတာပေါ့နော်ဆိုတော့ strategy တွေအများကြီးရှိတယ်တခုချင်းစီရောအောက်မှာနည်းနည်းစီကျွန်တော်ပြန်ပြောသွားမှာပေါ့ဒီမျိုးစုံရှိရပါတော့ဆိုတော့အဲ့ဒါလေးတွေကိုကျွန်တော်တခုချင်းစီပြောသွားမှာပေါ့နော်အဲ့တော့ဒီမှာပြထားတဲ့ strategy ဒီဟာဆိုရင်15ခုလောက်ရှိရပါတော့ဒါအကုန်တော့မဟုတ်ပေါ့ဒါဒီ course လေးမှာသူနည်းနည်းလေးဥပမာအနေနဲ့ပြောထားတဲ့ဟာမျိုးပေါ့နော်ဆိုတော့ကိုကတယောက်ချင်းစီရဲ့ lower chair လိုက်ကိုရဲ့အတွေ့အကြုံရအောင်အဆင်ပြေလို့ modify လုပ်ပြီးဒီ strategy တွေကိုသုံးအောင်ပေါ့နော်ဆိုတော့သူတို့ကိုအစာကျွေးမယ်ဆိုရင်ပထမဆုံးကတော့ဒါ food chart ပေါ့နော်ဆိုတော့ visual support ကတော့ autism သမားမှလိုတာကျွန်တော်တို့တည်ပြီးသားဖြစ်တယ်ပြဿနာသူတို့အတွက်ကမရင်းနှီးတဲ့အစာအသစ်တို့မော်လေသူတို့လက်မခံနိုင်တဲ့အစားဆိုရင် introduce လုပ်ရတာပိုခက်တာပေါ့နော်အဲဒီကြားထဲသူတို့ဘာစားခြင်းလို့ဘာစားခြင်းမှမသိတဲ့ပြဿနာလည်းရှိနိုင်တယ် autism မှာတခြားကလေးနဲ့မတူတာဆိုတော့သူတို့အတွက်ကို plan ပေါ့တခါလဲမီး plan ပုံစံမျိုး food charts လေးတွေချပေးထားရင်ပိုအဆင်ပြေတယ်တပတ်ဆိုတပတ်စာပေါ့နော်ဒီဟာဒီမနက်စာဆိုမနက်စာညနေစာဆိုညနေစာပေါ့နော်snack time ဆို snack time ဆိုတော့သူတို့အတွက် healthy ဖြစ်တဲ့ meals လေးကိုပုံလေးတွေနဲ့တကွာဘယ်အချိန်မှာဘယ်ဟာစားမယ်ဘယ်အချိန်မှာဘယ်ဟာတောက်မယ်ဆိုတာလေးတွေကို guide လုပ်ပေးထားလို့ရတာပေါ့နော် gradual exposure ပေါ့ဒါကတော့တာမန်ကလေးတွေမှာတော့မှဒါသုံးရတဲ့technique တစ်မျိုးပေါ့နော်ဆိုတော့သူတို့မှာတော့ပို့ပြီးတော့အသေးစိတ်အနုစိတ်စိတ်ရှည်ရှည်နဲ့ပေါ့နော်တဆင်ချင်းသွားရတယ်ဘယ်လိုမျိုးလဲဆိုရင်တော့အရင်ဆုံးအစာအသစ်တစ်ခုသူ့ introduce လုပ်မယ်သူကဒီအရွက်မစားတတ်ဘူးထားပါတော့နော်ဒါဒီအရွက်ကလေးကိုသူစားခြင်းနဲ့ပုံစံဖြစ်အောင်လုပ်ဖို့ဆိုအရင်ဆုံးဒီ table မှာဒီအရွက်စားလို့ရတယ်ဆိုတာမျိုးတင်ထားလို့ရတယ်သူအနေနဲ့လုံးဝ interest ရှိခြင်းမှရှိမယ်သူစိတ်ဝင်စားခြင်းမှစိတ်ဝင်စားမယ်ကြည့်ခြင်းမှကြည့်မယ်ဒါပေမဲ့အဲအမြဲတမ်းသူစားစေခြင်းနဲ့သူဒီ item ကိုစားစရာကိုသူနဲ့အနီးအနားမှာသူမြင်သာရှိအောင်ရှိတဲ့နေရာမှာထားပေးလို့ရတယ်ဒါမို့လဲ small bites ပေါ့နော်အဲစိတ်ပိုင်းလေးတေးလေးသူစားလို့ရအောင်ဒါမို့လဲခြေထားတာဖြစ်ဖြစ်အယောင်စင်အနှံ့ရတာနီးစပ်တဲ့အစားအစာတခုကိုသူ plate ထဲမှာထားပေးလို့ရတယ်သူခါးခါးတီးတီးညင်းတာမျိုးဒါကိုဖယ်ထုတ်လိုက်တာမျိုးရှိကောင်းရှိနိုင်တယ်ဒါပေမဲ့အာတဆင်ချင်းပေါ့နော်ဆိတ်ရှိရှိနဲ့အာတခြားအစာနဲ့ရောပြီးတော့ထားလို့ရတယ်အဲသူအနေနဲ့အစ်စ်ဆန်းအနေနဲ့ဆိုရင်ဒါလေးကိုသူတို့ကင်ကြည့်လို့ရတယ်ထီကြည့်လို့ရတယ်ပါဇက်ထဲမှာတေးကြည့်လို့ရတယ်အဲဒါမျိုးပေါ့နော်တဆင်ချင်းတော့ရတယ်နောက်ဆုံးရှာလေးနဲ့တို့ကြည့်အရသာခံကြည့်လို့ရတယ်ပြန်ဝါကြည့်လို့ရတယ်မျိုးချစရာမလိုဘူးပြီးတော့မှနောက်ဆုံးကြမှာအရသာတည်ခြင်းနဲ့မျိုးချင်းမျိုးချကြည့်လိုက်လေဆိုတာမျိုးနဲ့တော်လေလုံးဝတဆင်ချင်းကိုဟိုစိတ်ရှည်လက်ရှည်နဲ့ train ရတာမျိုးပေါ့နော်ဆိုတော့ဒါမျိုးရှိနိုင်တယ်နောက်တစ်ခါ preparation ကလည်းအရေးကြီးတာပေါ့သူတို့မှဟိုဟိုစားတောက်ရဲ့ဟို plating ကအစပုံတန်ပုံမှန်တန်အရာအစင်းအစသူတို့အတွက်ကအာတာသွားတာပေါ့နော်ဒါတော့တာမန်ကလေးဆိုရင်ဒါအစားပဲပေါ့နော်ဒီကအာဟာရဖြစ်ရင်ပြီးရောဆိုတာမျိုးနဲ့သူတို့ကအဲမပြီးဘူးပေါ့နော်ဆိုတော့သူတို့ကြိုက်တဲ့ပုံစံလေးဖြစ်ဖြစ်အကောင်လေးတွေပဲဖြစ်ဖြစ်လောက်တာမျိုးအာသူတို့ကြိုက်တဲ့အဲ decoration လေးအဲလုပ်ပေးတာမျိုးဆိုရင်ပို့ပြီးတော့သူတို့စားခြင်းစိတ်ကိုဖြစ်စေတာပေါ့နော်နောက်တစ်ခါတော့ modeling ပေါ့ modeling ကတော့အမ်သူတို့အနေနဲ့ပို့ပြီးတော့အစာစားခြင်းစိတ်ကိုဖြစ်လောင်ဘေးကနေပြီးတော့လူတွေကအားရပါရမြင်ရည်ဖြည့်စားပြတာမျိုးဖြစ်ဖြစ်ပေါ့အာသူတို့အာဒါစားကောင်းတယ်ဆိုတာမျိုးသူတို့စိတ်ထဲမှာပေါ်လာသူတို့တတိထားမိအောင်လုပ်ပြတဲ့ပုံစံမျိုးသွားလို့ရတယ်။နောက် time tables ကတော့ဒါတည်တဲ့အတိုင်းပေါ့နော်ဒါကတော့တာမန်ကလေးတွေမှာလည်းသုံးတဲ့ strategy လေးလည်းဖြစ်တာပေါ့နော်ကလေးတွေမှာတော့ဒီ meal time တွေကိုစနစ်တကျလေးအဲတတ်မှတ်ပေးထားတယ်သူတို့အတွက်ကစားချိန်ဆိုကစားချိန်အဲစားချိန်ဆိုစားချိန်အိတ်ချိန်ဆိုအိတ်ချိန်ဆိုတာမျိုးလေးပေါ့နော်ဆိုတော့သူတို့ autism သမားတွေအတွက်ကတော့ပို့ပြီးတော့တိတိကျကျပေါ့အာဒီချိန်12နာရီ15နာရီ12ခွဲစားမယ်ဆိုဒီချိန်စားဖို့တော့ပဲပေါ့နော်အော်ထမင်းပွဲဒီ ready ဖြစ်အောင်လေးသူတို့ကစ조사ပေးရတာမျိုးပေါ့နော်ဆိုတော့နောက်တစ်ခါ rewards ပေါ့ကျွန်တော်အပေါ်ကရှေ့ကဒီအစားအသောက်လေးတစ်ခုအစ်စန်းတစ်ခု trainer ပဲဖြစ်ဖြစ်သူတို့ဆိုစားစေခြင်းနဲ့ဒီ healthy diet meal တစ်ခုကိုကုံအောင်စားတာပဲဖြစ်ဖြစ်တစ်ခုခုတိုင်းအောင်သူတို့ကို reward ပေးလို့ရသူတို့ပျော်သွားအောင်လုပ်လို့ရတာပေါ့နော်ဆိုတော့သူကြိုက်တဲ့ဟာတစ်ခုပြန်ပြီးတော့reward ပေးတဲ့ဟာမျိုးပေါ့နော်လုပ်လို့ရအဲ့ဒါဆိုရင် तू က positive reinforcement တပေါ်မျိုးပဲပေါ့နော်ဆိုတော့ဒီဟာလေးစားရဲဆိုရင် तू ဟိုဆူချတယ် तू တို့ပို့ပြီးတော့အဆင်ပြေတယ်ဆိုတော့ तू တည်လာတော့ तू စားခြင်းစိတ်ကိုပို့ပြီးတော့ဖြစ်လာတာပေါ့နော်နောက်တစ်ခုကတော့ environment ပေါ့စားတဲ့နေရာကလုံးဝဆူညံပလောရိုက်နေမယ်သူစားဖို့ဟိုကျွန်တော်ခုနပြောလိုပဲပေါ့နော် plating ကအစအဆင်မပြေနေဘူးစားစရာအရာအဆင်ကအဆင်ပြေမနေဘူးသူစားခြင်းနဲ့အရာသာပုံစံဖြစ်မနေဘူးဒီနေရာမှာတစ်ချက်သတိထားရမှာကသူတို့ရဲ့ sensitivity ကတခြားလူနဲ့အတူကြမှာတူမယ် autism သမားတွေက hyper sensitivity ဖြစ်နိုင်တယ်လို့ hypo sensitivity လည်းဖြစ်နိုင်တယ်ဒါအရှိပိုင်းmodule တွေမှာသူပြောထားတာတော့ရှိတယ်ဆိုတော့ပြောချင်တာကဒီ taste ကအစားသူတို့ရဲ့ sensitivity ကကွာခြားနိုင်တယ်ဆိုတော့အရာသာပို့ပြီးတော့ဆူချတဲ့ပြင်းတဲ့ဟာတွေကိုသူတို့ကပို့ကြိုက်ရင်ကြိုက်နေနိုင်မယ်တုံတန်ရုံပုံမှန်အရာသာရှိတဲ့ဟာသူတို့ပါဇက်ထဲမှာဘာရသာမှမရှိတာလည်းဖြစ်နိုင်တယ်အဲအဲ့ဒါနဲ့အလားတူပဲဆန့်ကျင်ဘက်လည်းဖြစ်သွားနိုင်တယ်တာမန်လူမှဘာမှသိမဆိုမိမဲ့သူတို့အတွက်ကနည်းနည်းလေးငံတဲ့ဟာအရင်ယုံငံနေတာမျိုးလည်းဖြစ်သွားနိုင်တယ်ဆိုတော့အဲ့ဒါမျိုးပေါ့နော်နောက်တစ်ခုကတော့သူတို့စားတဲ့ပဝန်းကျင်ပဝန်းကျင်ဆိုလည်းဒီစပွဲနဲ့လူတွေနဲ့ရှုပ်ပွားနေတဲ့ဟာအတန်းနေဆူညံနေတဲ့ဟာ lighting ကအရင်ယူဟောဖြစ်နေအနားမှာ TV ကအတန်းရဆူညံနေတယ်ပန်ကားတန်းရဆူညံနေတယ်ဆိုရင်သူတို့စားခြင်းမှာစားမယ်enjoy လုပ်ခြင်းမှာလုပ်မယ်သူတို့ဟိုကြီးကြီးကြောင်ကြီးနဲ့ stress တက်နေနိုင်တယ် anxiety များနေနိုင်တယ်ဆိုတော့ဒီ environment နဲ့ atmosphere ကလည်း autism မှာအရင်ရေးကြည့်ရပါဘောနော် social stories ပေါ့သူခုနလို timetable တွေနဲ့အဲထားပေးထားတယ် street comic strip တွေနဲ့အဲအရာထားတော့တိုက်အစာစားရေချိုးအစာစားဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့ဒီအချိန်ဒီအချိန်မှာအဲကြောင်းမတော့ရင်မှာအဲဒီလိုအစာစားရတယ်ဆိုတာမျိုးသူတို့ social story လေးနဲ့သွားလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဒီအစာစားတဲ့ရည်ရွယ်ချက်နဲ့အစာစားရတဲ့အဲ episode moment ကိုသူတို့တံပိုးထားအောင် enjoy ဖြစ်အောင်အဲနောက်တစ်ခုကတော့စားစားဖို့အတွက်ကအရေးကြီးတယ်လိုအပ်တယ်ဆိုတော့သိအောင်အဲ example ပြရပါတော့ဒီမှာရေးထားတာဆိုရင်တို့တွေအားလုံးကစားစားဖို့လိုအပ်တယ်အစာတို့ fuel ပေါ့သူကကားကြိုက်တဲ့လူဆိုရင်ကားလေးနဲ့ဓာတ်ဆီနဲ့ဥပမာပြလို့ရတယ်အဲဓာတ်ဆီကုန်သွားတယ်ကားထိုးရက်သွားတယ်ဓာတ်ဆီထဲလဲမှာကားလေးကဆက်သွားတယ်အဲဘက်ထရီဆိုလဲဘက်ထရီအလျောက်ပေါ့နော်ဘက်ထရီကုန်သွားတယ်ကားရက်သွားတယ်ဘက်ထရီထဲမှာအဲ့တော့တာတာဆက်သွားဖို့အတွက်မိမိဆက်သွားဖို့အတွက်က energy လိုတယ်အဲ့ဒီ energy အစာစားမှရမယ်အဲဆိုတော့ပါဇက်ပေါက်ထဲကိုအစာတွေထည့်ပြလိုက်ရင်သူကစားဖို့အတွက် motivation ရတယ်နော်ဆိုဒီလိုပုံစံမျိုးနဲ့ social story ပြန်လုပ်လို့ရတော့နော်အဲ့တော့ now interest ပေါ့ဆိုတော့သူတို့မှာသူတို့စိတ်ဝင်စားတဲ့ဟာတသက်တမျိုးတစ်ပါးသာရှိနေတတ်တယ်ပေါ့နော်ဆိုတော့သူတို့စိတ်ဝင်စားတဲ့အဲဟာနဲ့ဟိုချိတ်ဆက်လို့ရရင်တော့ကောင်းတာပေါ့နော်ဥမာကျွန်တော်ကြည့်ဘူးတဲ့ autism ရုပ်ရှင်တကားတွေမှာဆိုရင်သူက dinosaur ကိုအရင်ကြိုက်တယ်ပေါ့ဆိုတော့သူရဲ့ plate တင်းမှာ dinosaur ပုံလေးတွေပါနေမယ်အဲ dinosaur ဟောအမီးလေးနဲ့ဇွန်လေးကဒီဇိုင်းလုပ်ထားမယ်ဒါဆိုရင်အာသူတို့စားခြင်းစိတ်ကိုပို့ဖြစ်စင်ပါပေါ့နော်ဆိုတော့ဒါဥပမာပြောတာပေါ့နော်ဆိုတော့နောက်တစ်ခုကတော့ disguise ပေါ့ disguise ကတော့ဒါနည်းနည်းလေးအာဂျင်းထဲတဲ့သဘောပေါ့နော်ဆိုတော့သူတို့အာယုံခံစားမှုနဲ့သူတို့စိတ်ဝင်စားတာကတမျိုးတစ်ပါးသားဖြစ်နေတဲ့ကိုစားစီခြင်းနဲ့အာဟာရပါစီခြင်းနဲ့ဟောတခါလဲ blending လုပ်လိုက်တာ puree လုပ်ကြိတ်ချေပြီးတော့တခြားအစားစရာသူတို့တကယ်ကြိုက်တဲ့အစားတွေမှာရောထည့်ပြီးတော့ကျွေးတဲ့ဟာမျိုးပေါ့နော်ဥပမာအဖြစ်အာဆိုတော့အဓိကတော့စိတ်ရှည်ရှည်နဲ့အစာအသစ်တွေပါတွေကတော့သူတို့အဲစားတတ်အောင်တော့ဖြည်းဖြည်းချင်းကျင့်ပေးတာကတော့အများကြီးပေါ်အဆင်ပြေအောင်နော်နောက်တစ်ခုကတော့အဲသူတို့ကြိုက်တဲ့ color texture ဒါတွေကိုအဲသိအောင်စူးစမ်းပြီးတော့ဟောအဲညှိယူရတာမျိုးပေါ့နော်နောက် food books ပေါ့ဆိုတော့ food books ကလည်းဒါအာဟိုသူတို့တော့ food diary လုပ်ပေးတဲ့သဘောမျိုးပေါ့နော်ဟောသူကအခုပါမုံစားတတ်ပြီးငပြော်သီးစားတတ်ပြီးအသီးဆိုလည်းအသီးလေးပေါ့နော်အရွက်ဆိုလည်းအရွက်ပေါ့နော်ဆိုတော့အဲသခွားသီးစားတတ်ပြီးဆိုတော့ဒီပုံလေးနဲ့ဒီလိုလေးလုပ်ရင်ဒီအစားအစာဒီလိုဒီလိုအကျိုးရှိတယ်ဆိုတာလေးနဲ့ဆိုရင်အဲသူတို့ရဲ့အာဒီ diary ပေါ့သူတို့ရဲ့အာ diet list ကတဖြည်းဖြည်းနဲ့ expand ဖြစ်လာတယ်ကျယ်ပြန့်လာတယ်သူတို့အများကြီးစားနိုင်တယ်ဆိုတော့လည်းသိလာတယ်ဒီလိုပုံစံမျိုးနဲ့သူတို့ရဲ့အာ encourage လုပ်ပေးလို့ရအောင်နော်သူတို့နောက်တစ်ခုကတော့ games ပေါ့ games ကတော့ဒါစားအစားနဲ့ games နဲ့ဒီလိုပဲအာသူတို့ games ကသူတို့ relax ဖြစ်စေတာပေါ့နော်ဆိုတော့ games ကသူတို့ relax ဖြစ်စေတော့အာဒီအစာနဲ့ပတ်သက်ပြီးတော့ပဲသူတို့ချိတ်ပြီးတော့ game ဆော့လို့ရတယ်အာအဲ့တော့ဥမာအန်စာတုံးလေးခောက်ပြီးတော့ဒီအကွက်ရောက်ရင်ထမင်းတစုံစားမယ်ဆိုပြီးတော့ monopoly ပုံစံမျိုးပဲထားပါတော့ဆိုတော့အန်စာတုံးလေးခောက်တဲ့ဒီအကွက်ရောက်ရင်စားမယ်အဲဒီဆိုတော့အဲဒီကဒီ train နဲ့လို့ဟို guide လုပ်ပေးတဲ့လို့ကသူကိုယ်တိုင်လည်းစားလို့ရတာပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးနဲ့တွားလို့ရတယ်နောက်တစ်ခုကတော့ distraction ပေါ့အာဒါလည်းတာမန်ကလေးတွေမှာလည်းသုံးလို့ရတဲ့ strategy တစ်ခုပါပဲနော်ဆိုတော့ games to distraction တော့ဆိုတော့ဒါကတော့အခုခေတ်မှာလည်းအာ parenting နဲ့ဒီတချို့လူတော်တော်များများဒါသုံးကြတာပေါ့နော်ကလေးကအစာစားတဲ့အချိန်မှာသူတို့ကြိုက်တဲ့ YouTube video ပြထားတာမျိုးဒါမဲ့ဒါအမြဲတမ်းသုံးလို့ကောင်းတဲ့ ideal strategy တခုတော့မဟုတ်ဘူးအာဒါပေမဲ့သူတို့ကြိုက်တဲ့အရုပ်သူတို့ကြိုက်တဲ့အရာတခု background မှာဒီလိုမျိုးပြထားတဲ့အပြင်သူတို့ဒီအစာကြီးစားနေရတယ်ဆိုတော့ pressure release ဖြစ်သွားတာပေါ့နော်ပြီးတော့နောက်တစ်ခါသူတို့အရင် challenge မဖြစ်တော့ဘူးပေါ့နည်းနည်း distraction ဖြစ်နေအခါနောက်တစ်ခါတော့presenting differently ဟိုပြောကြတယ်ဒါကတော့ဒါနောက်ပိုင်းဒီတခြားခါတွေပေါ့နော်ဒါကတော့အခုဒီဒီပြောခဲ့တဲ့ strategy ကြီးတွေအားလုံးတော့ဒါဒီအစာစားအောင်တွန်းပို့ပေးနိုင်တဲ့ဒီ strategy တွေကိုဒါသူပြောသွားတာပေါ့နော်ဆိုတော့ နောက်ပိုင်း episode တွေမှာဒီတခြားအချိုးရှိတဲ့ဟာလေးတွေကိုဆက်ပြီးတော့ညှော်ပြီးတော့ပါမယ်အခုဒီနောက်ထောင်ပြီးတော့ကျေးဇူးတင်ပါတယ်